မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံကနေဆက်လက်နက်နဲ့စစ်ပစ္စည်းတွေဒေါ်လာတန်းနဲ့ချီဝယ်ယူခဲ့တယ်ဆိုတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်အန်ဒရူးစ်ရဲ့အစီရင်ခံစာကိုအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကပြောခွင့်ရကဗီအိုအေကိုရီးယားဌာနကိုတောက်ကြားနေကပြောပါတယ်။ မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့အချိန်ကစလို့အမေရိကန်ဒေါ်လာတန်းတထောင်ပိုးဆက်လက်နက်နဲ့ဆက်ဆက်ကုန်ရပစ္စည်းတွေကိုရုရှားနဲ့တရုတ်အပါအဝင်နိုင်ငံတချို့စီကနေတင်သွင်းခဲ့တယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ဒေါ်အန်ဒရူးစ်ကပြောခဲ့တာပါ။ဒီထဲမှာရုရှားကအမေရိကန်ဒေါ်လာ462နဲ့အများဆုံးရောင်းချထားပြီးတရုတ်ကနေရာ68နဲ့ဒုတိယအများဆုံးရောင်းချခဲ့ပါတယ်။ စင်ကာပူကနေရာ58ဆသဖြင့်အတီးတီးရှိပါတယ်။တရုတ်နိုင်ငံကတော့ဒီအစီရင်ခံစာကိုကန့်ကွက်ခဲ့ပြီးတရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောခွင့်ရကတော့ထွန်အန်ဒရူးစ်ရဲ့အစီရင်ခံစာဟာအချက်အချာအာဏာပိုင်နိုင်ငံတွေကြားကတမန်လက်နက်ရောင်းဝယ်မှုတွေကိုအချက်လက်မာရီနဲ့တစ်ဖက်သက်အပုတ်ချတဲ့လူအစီရင်ခံစာလို့တုံ့ပြန်ခဲ့ပါတယ်။ တွမ်ဒရူးစ်ကတော့တရုတ်နိုင်ငံကတင်ပို့ခဲ့တဲ့လက်နက်တွေထဲမှာအစင်းမြင့်တန်းကြပ်ကကားနဲ့တိုက်ခိုက်ရေးဂျက်လီယင်တွေအပြင်ဆက်လက်နက်ထုတ်လုပ်ရေးသုံးအလူမီနီယံဂျေရာဘာစတဲ့ဆက်ဆက်ပစ္စည်းတွေလည်းပါဝင်တဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံရေးလေလာသူတွေကလည်းတရုတ်ဟာသူ့အကျိုးစီးပွားကိုအခြေခံပြီးအာဏာသိမ်းစစ်ကောင်စီကိုစစ်ရေးအပါအဝင်တခြားပံ့ပိုးမှုတွေကိုပေးနေတယ်